ောင်ကောင်မင်းသားဂျက်ကီချန်ဟာ UNICEF ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ရဲ့ချစ်ကြည်ရေးသံမတ်ကြီးဖြစ်နေမြန်မာနိုင်ငံကို၃ရက်ကြာခရီးရောက်နေပြီးကလေးတွေလူကုန်ကူးမှုအန္တရာယ်ကနေကာကွယ်ရေးပညာပေးစီရင်ခဲ့ပါတယ်။ဂျက်ကီချန်ရဲ့မြန်မာနိုင်ငံခရီးစဉ်ပေါ်သုံးသပ်ချက်ကိုတော့ဒေါခင်စိုးဝင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံကိုဇူလိုင်လ5ရက်နေ့ကြာသပတေးနေ့နေ့လယ်ပိုင်းကရောက်ရှိလာတဲ့ဟောင်ကောင်ရုပ်ရှင်မင်းသားဂျက်ကီချန်ဟာလူမှုဝန်ထမ်းဝန်ကြီးဌာနနဲ့မန္တလေးမြို့ကလူကုန်ကူးမှုတိုက်ဖြတ်ရေးဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။လူကုန်ကူးခံရတဲ့ကလေးတွေ၊မိဘမဲ့ကလေးတွေနဲ့ HIV ရောဂါပိုးကူးစက်ခံနေရတဲ့ကလေးတွေနဲ့လည်းဂျက်ကီချန်ကတွေ့ဆုံအားပေးခဲ့ပါတယ်။UNICEF ရဲ့ချစ်ကြည်ရေးသံမတ်ကြီးဖြစ်တဲ့ကလေးတွေရဲ့အနာဂတ်အတွက်သူ့ရဲ့ကြိုးပမ်းမှုနဲ့ပတ်သက်ပြီး AP သတင်းဌာနနဲ့တည်ထောင်တွေ့ဆုံခန်းမှာဂျက်ကီချန်ကအခုလိုပြောဆိုပါတယ
် Every trip I go Vietnam, Cambodia, Myanmar, the first most important message is love. Harmony.
ဗီယက်နမ်ကမ္ဘောဒီးယားမြန်မာနိုင်ငံစတဲ့ဘယ်နိုင်ငံကိုပဲတွားတွားအရေးအကြီးဆုံးကျွန်တော်ပြောချင်တာကတော့မေတ္တာထားကြဖို့ပါပဲ A to P အမြစီးလုံးညီညွတ်ကြဖို့လိုပါတယ်ကလေးတွေဟာကျွန်တော်တို့ရဲ့အနာဂတ်ဖြစ်တာကြောင့်ကလေးတွေကိုစောင့်ရှောက်ကြရမယ်ပြုစုပျိုးထောင်ကြရပါမယ်ကျွန်တော်ငယ်ငယ်ကပညာကောင်းကောင်းမသင်ခဲ့ရပါဘူးဒါကြောင့်ကမ္ဘာတဝန်းကကလေးတွေအထူးသဖြင့်တရုတ်ပြည်ကကလေးတွေရဲ့ပညာရေးကိုအားပေးရင်းစာသင်ကျောင်း28ကျောင်းထူထောင်ပေးခဲ့ပါတယ်။ကလေးတွေဟာနိုင်ငံတိုင်းအတွက်အနာဂတ်ဖြစ်နေပါတယ်။ဒီကိုလာရတဲ့ရည်ရွယ်ချက်ထဲမှာပညာရေးအတွက်အားပေးဖို့လည်းပါပါတယ်
။ကလေးတွေပညာသင်တဲ့အရွယ်မှာကျောင်းမတက်ကြရဘဲရောင်းစားခံနေရတဲ့အဖြစ်ဟာမြန်မာတနိုင်ငံနဲ့မဟုတ်ဘူးလို့ဂျက်ကီချန်ကထောက်ပြပါတယ်။လူကုန်ကူးမှုနဲ့ပတ်သက်ပြီးသူဆက်လက်ပြီးလေ့လာနေတဲ့ကလေးတွေကိုဘလို့ခိုင်းစီနေကြတယ်လဲဆိုတာကိုလည်းသူသိရှိလိုတဲ့အကြောင်းပြောပါတယ်လူကုန်ကူးမှုပြဿနာဟာကမ္ဘာတဝန်းမှာရှိနေစေဖြစ်ပြီးအမေရိကန်ပြည်ထောင်စုမှာတောင်ရင်ဆိုင်ဖြည့်ရှင်းနေရစေဖြစ်တယ်လို့ဂျက်ကီချန်ကပြောပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့သူအရင်ကသိမသိတဲ့အကြောင်းကိုရိုးသားပွင့်လင်းစွာအခုလိုပြောပါတယ
် We just know Myanmar and Aung San Suu Kyi That's all and when you every time you see news
မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရင်ကသတင်းတွေထဲမှာသိပြီးမကြားမိပါဘူး။မြန်မာဆိုတဲ့နိုင်ငံနဲ့ဒေါင်ဆန်းစုကြည်ကိုပဲကျွန်တော်သိပါတယ်။သတင်းတွေကလည်းစက္ကန့်30တမိနစ်လောက်ပဲမြန်မာအကြောင်းပါရတာဆိုတော့ကျွန်တော်အတွက်ကတော့မြန်မာဆိုတာအစ်စ်အစမ်းတစ်ခုပါပဲ။ဒါကြောင့်လဲသိကျင်တာနဲ့မြန်မာကိုရွေးပြီးလာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအကြောင်းကိုလည်းပို့ပြီးသိကျင်လာပါတယ်။ဒီကိုရောက်တော့သိကိုအံ့ဩမိပါတယ်။ကြည့်ပါဦးဗျာ။တာယာလှပတဲ့ရေမြေအနေထားသိကိုဖော်ရွေကြတဲ့အဲဝကြေပြွန်ကြရတဲ့မြန်မာလူမျိုးတွေပါပဲတစ်ဖက်နဲ့တစ်ဖက်မတိုက်ခိုက်ကြပဲအစိုးရကလည်းအားလုံးနဲ့အတူတူလက်တွဲပြီးဆောင်ရွက်သွားမယ်ဆိုရင်တော့တိတ်ပြီးတော့တာယာပျော်ရွှင်ပွဲကောင်းတဲ့နိုင်ငံရဲ့အနာဂတ်ကိုကျွန်တော်တို့တွေ့မြင်နိုင်ကြမှာဖြစ်ပါတယ်
1988ခုနှစ်တုန်းကဂျက်ကီချန်ဟာအလှူဒါနရန်ပုံငွေအဖွဲ့ကြီးကိုဖွဲ့စည်းခဲ့ပြီးတော့လူငယ်တွေအတွက်ပညာသင်စုတွေကိုချီးမြှင့်နေပါတယ်မြန်မာနိုင်ငံမှာထောင်နဲ့ချီးတဲ့ရွေးမြောက်သေးတဲ့ကလေးတွေလူကုန်ကူးရောင်းစားခံနေကြရပြီးတော့မြန်မာစစ်တပ်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါအဓမ္မကလေးစစ်သားတွေစုဆောင်းနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုအစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာအစိုးရဟာကလေးစစ်သားစုဆောင်းတာကိုတားမြစ်ပိတ်ပင်လိုက်ပြီးတော့စုဆောင်းထားတဲ့ကလေးစစ်သားတွေကိုလည်းပြန်လည်လွှတ်ပေးဖို့အတွက်ကုလသမဂ္ဂနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းကသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်ရှင်။